ရှမ်းပြည်မြောက်ပိုင်းနှောင်းချိုမြို့နယ်အတွင်းစစ်ကောင်စီနဲ့တိုက်ပွဲပြင်းထန်နေပြီးတနင်္ဂနွေနေ့ကစစ်ကောင်စီဘက်ကအစိမ့်ငွေပုံတုံးပြီးတော့တိုက်ခတ်ခဲ့တယ်လို့တရနယ်အလေကဆွဆွဲလိုက်ပါတယ်။တိုက်ပွဲအတွင်းမှာရဲဘော်10ဦးလောက်အစိမ့်ငွေတင်ခတ်ရမှာမူဝေအော်အနာမောပနာအောက်ဆီဂျင်ကျတော့တယ်ဖြစ်ခဲ့တယ်လို့တရနယ်အလေကပြောပါတယ်။ရန်ကုန်ကပေးပို့တဲ့တင်ကိုတော့ဦးတင်မောင်တန်းတင်ပြထားပါတယ်။
စစ်ကောင်စီနဲ့ DNLA ကိုယ်စားလှယ်အဖွဲ့ဟာတရုတ်နိုင်ငံကိုဗီးမြန်မာဒီလလည်းတွေ့ဆုံဆွေးနွေးခဲ့ပြီးမအောင်မမြင်ဖြစ်ခဲ့ပြီးတဲ့နောက်နောင်ချုံမြို့နယ်အတွင်းမှာတိုက်ပွဲတွေပြန်လည်ပြင်းထန်လာနေတာပါ။တရင်ကတည်းကဖြစ်ပွားခဲ့တဲ့တိုက်ပွဲအတွင်းမှာတော့စစ်ကောင်စီဘက်ကအစိမ့်ငွေပုံအသုံးပြုတိုက်ခိုက်ခဲ့တယ်လို့ DNLA ပြောရေးဆိုခွင့်ရှိသူလွေးရည်ဦးက VOA ကိုပြောပါတယ
်။မနေ့ကတော့ဒီနောင်ချုံတောင်ရှိနယ်မမော်ကျမ်းမှာတိုက်ပွဲတွေဖြစ်ပွားနေပါတယ်။တိုက်ပွဲဖြစ်ပွားတဲ့အချိန်မှာစစ်ကောင်စီကအစိမ့်ငွေပုံတုံးပြီးတော့မှတိုက်ခိုက်တာမျိုးတွေ့ရပါတယ်။အမနစ်ကပြစ်တဲ့ပုံစံကလက်နက်ကြီးကနေတစ်ဆင့်ပြစ်တာဖြစ်ပါတယ
်။ဒီပြစ်ခတ်မှုမှာတပ်သား10ဦးလောက်အစိမ့်ငွေတင်ပြီး4ဦးကပြင်းထန်ကြောင်းဆက်ပြောပါလေ
။ကျမတို့တပ်သားတွေကအစိမ့်ငွေပုံကျဲခံရပြီးတဲ့နောက်ပိုင်းမှာဆိုရင်တော့တပ်သားတွေကအသက်ရှူမြန်ဆန်တာပြီးတော့မူဝေတာမိမတာဖြစ်တာပေါ့နော်။စားတဲ့ဒီစိတ်လှုပ်ရှားမှမြန်တာပြီးတော့အောက်ဆီဂျင်တွေကျတာတို့စတာမျိုးတွေလက္ခဏာကိုတွေ့နေရပါတယ်။အစင်းကိုပုံချဲတိုက်ခိုက်မှုမှာစေဦးထိပြီးတော့ပေါ့နော်အလေးဦးကတော့ပြစ်ထန်ပါတယ်လက်ရှိကတော့သူတို့စေကူတာမှခံယူနေပါတယ
်တင်းငွေနေကဖြစ်ပွားခဲ့တဲ့တိုက်ပွဲမှာစစ်ကောင်စီကအစင်းငွေပုံတိုက်ခိုက်တဲ့တရင်နဲ့ပတ်သက်လို့တိကျအတိပြုချက်တော့မရသေးသလိုစစ်ကောင်စီဘက်ကညှင်းဆိုတာလည်းမတွေ့ရပါဘူး2024ခုနှစ်ဒီဇင်ဘာလရှမ်းပြည်နယ်တောင်ပိုင်းမိုးပြဲမြို့နယ်အတွင်းတိုက်ပွဲမှာစစ်ကောင်စီဘက်ကအစင်းငွေလုံတိုက်ခိုက်ခဲ့တယ်လို့ကရင်ပြည်မျိုးသားကာကွယ်တပ်GNDF ကတရင်ထုတ်ပြန်ခဲ့သလို2024ခုနှစ်ဇူလိုင်လနဲ့အောက်တိုဘာလနောက်ချိုမြို့နယ်အတွင်းတိုက်ပွဲတွေမှာလဲစစ်ကောင်စီဘက်ကအစိမ့်ငွေပုံသုံးခဲ့တယ်လို့ DNLA ကတရင်ထုတ်ပြန်ခဲ့ပါတယ်2023ခုနှစ်နိုဝင်ဘာလကဖြစ်ပွားခဲ့တဲ့နန်ခမ်းမြို့စခန်းသစ်ဂုံးတိုက်ပွဲမှာလဲစစ်ကောင်စီဘက်ကအစိမ့်ငွေပုံတိုက်ခိုက်ခဲ့ကြောင်း DNLA ကတရင်ထုတ်ပြန်ရမှာတော့စစ်ကောင်စီဘက်ကညှင်းဆဲခဲ့ပူပါတယ်